မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့မချသေးရင်ကဒီအစိုးရအဖွဲ့အတွင်းအပြောင်းလဲရင်းနဲ့ပတ်သက်လို့ဆွေးနွေးဆောင်မှာဖြစ်ပါတယ်ဒီ NLD ပါတီဦးဆောင်တဲ့အရသာအစိုးရတက်တန်းထက်ဝက်နေပါရှိလာတဲ့အချိန်မှာပဲတွေ့မြင်ခဲ့ရတဲ့ဒီအစိုးရအဖွဲ့တွေကအပြောင်းလဲရဒီမိုကရေစီပြည်ရင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘလောက်ထိတွန်းအားဖြစ်လာနိုင်တယ်လဲလူနေတာကဘလို့အပြောင်းလဲရလဲဆိုတာကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ပင်နယ်ဆွေးနွေးပေးမဲ့ပုံကိုယ်တွေဖြစ်ကြတဲ့မြမအကဲခတ်သူတွေဖြစ်တဲ့ဦးအောင်သူငင်းဦးစည်ရသူတွေလည်းလေလိုင်းပေါ်မှာရောက်ရှိနေဖြစ်ပါတယ်။ဆိုတော့ဆွေးနွေးပွဲကိုစလိုက်ချင်ပါတယ်။ဆိုတော့အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုံကိုယ်ရဲ့ဟိုရေဝီရသုံးသက်ချက်ကိုကျွန်တော်ကြားချင်ပါတယ်။ဆိုတော့ဒီရက်ထဲမှာပဲဒီပြည်တော်စုနဲ့တိုင်းဒေသကြီးအစိုးရတွေကဒီပုံကိုယ်တွေကိုအပြောင်းလဲလုပ်တာတွေတွေ့ရပါတယ်။ဆိုတော့အပြောင်းလဲလုပ်တဲ့အကြောင်းရင်းတွေကိုကျွန်တော်တို့တိကျမသိနိုင်ပေမဲ့လည်းရေဝီရပြောမယ်ဆိုရင်တော့အစိုးရအဖွဲ့ထဲမှာပိုအားကောင်းမှုရည်ရွယ်လို့ပဲဆိုရမှာပါ။ဆိုတော့ဒီလိုလက်ရှိတွေ့ရမြင်ရတော့အပြောင်းလဲတချို့ကိုကြည့်မယ်ဆိုရင်အစိုးရအတွက်ဘလောက်ထိအကျိုးရှိနိုင်မလဲဥပအောင်သူရင်အရင်ဆွေးနွေးပေးပါခင်ဗျာ
။ Okay ။ဟိုအခုကျွန်တော်တို့တွေ့ရတဲ့လောက်ကတော့ပြည်အောင်စုအဆင့်မှာဒီဝန်ကြီးအပြောင်းလဲဆိုလို့နည်းနည်းပဲတွေ့ရပါတယ်။အများစုကျွန်တော်တို့အခုကြံတဲ့ဟိုဝန်ကြီးချုပ်ဒီအပါဝင်ပေါ့နော်တချို့ပြည်နယ်နဲ့တိုင်းဒေသကြီးတွေမှာတော့တချို့အပြောင်းလဲတွေတွေ့ရပါတယ်။ဆိုတော့ဒါမှမဟုတ်လည်းကျွန်တော်တို့အခုမြင်ရတဲ့လောက်အနေထားကတော့ဟိုတစုံလုံးပေါ့နော်ဟိုလူတွေစိတ်လှုပ်ရှားဖို့ဖြစ်အောင်ဒီကျွန်တော်တို့ပြည်လူတွေအနေနဲ့တက်တက်ကြွကြွဒီစိတ်ဝင်စားလာအောင်ဆိုတော့အနေထားမျိုးနဲ့ဆိုင်ရင်သွေးတိုးစမ်းတဲ့လိုမျိုးကိုကျွန်တော်တို့ piece by piece ပေါ့ဗျာဆိုတော့ဒီလိုတစ်ပိုင်းချင်းတစ်ပိုင်းချင်းလုပ်နေတဲ့အနေထားမျိုးပဲတွေ့ရပါသေးတယ်ဆိုတော့ဒီအနေထားမှာတော့ဒီအစိုးရရဲ့စွမ်းဆောင်မှုတို့တခြားအပြောင်းလဲကြီးကြီးမားမားရလို့ပြောဖို့ခက်ပါသေးတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကိုစည်သူရဲ့သဘောထားလဲဆွေးနွေးပြပါအောင်ခင်ဗျာကိုအောင်သူငင်းကတော့အခုဒီအားတော့တိတ်ပြီးတော့တက်ရောက်မှုတိတ်နေနေစသာမရှိနိုင်ဘူးဆိုတော့အမြင်ကိုပြောတော့ပါတယ
်ဟုတ်အများကြီးတော့မပြောပါဘူးဘာလို့လဲဆိုတော့ဟိုဟိုမပြန်ကြားရလို့ဟာမျိုးမှာဆိုတော့တူဝန်ကြီးလဲလိုက်တယ်ဆိုတော့ဒါဟို expert တစ်ယောက်ခန့်လိုက်တဲ့သဘောပေါ့နော်ဟိုစွမ်းကျင်သူတစ်ယောက်ခန့်လိုက်တဲ့သဘောမျိုးကျန်တဲ့ဟာကတော့ဟိုတိတ်အများကြီးမပြောဘူးလဲလိုက်တာလဲဟိုအသက်အားဖြင့်ဆိုရင်လဲဒါဟိုကြီးတဲ့ပုံကိုယ်လေးလဲတာသွားပြီးတော့တွေ့ရတယ်ပေါ့နော်ဆိုတော့ဟိုဟိုပြည်နယ်တိုင်းဆိုရမှာလဲဟိုအများကြီးတော့လဲကျွန်တော်တော့သိချာတော့မပြောင်းပေါ့နော်ဝင်းကျုပ်တက်လဲလိုက်တယ်ဆိုရင်လဲဝင်းကျုပ်ကလည်းဟိုခန့်ကလေးရပုံကျွန်တော်အမြင်တော့ဟိုအသက်များကြီးနေသလားပေါ့နော်ဆိုတော့ဟိုဒါကတော့ဟိုပြောင်းသလားတော့မှဟိုထင်ရပါတယ်တကယ်တမ်းတော့လဲဟိုလူနေတဲ့နေရာလေးကြီးတချို့လေးတွေဖြည့်တာတော့ပဲဖြစ်နေပါတယ်ဟိုအဓိကကြတဲ့အကြောင်းလဲလို့တော့ပြောလို့မရသေးပါဘူးနောက်ဘလောက်ဆက်လာမလဲတော့မသိဘူးပေါ့နော်အဲ့ဒါတော့ကြည့်ရမှာပေါ့ကျွန်တော
်ဟုတ်ကဲ့ဆိုတော့ကိုအောင်သူငင်းကိုပြန်မေးချင်ပါတယ်ဆိုတော့ကျွန်တော်ဒီလိုအခုစိုးရဖွဲ့ရတယ်မှာဒီအပြောင်းလဲဆိုတော့ဟုတ်ပါတယ်ဟိုပြောမယ်ဆိုရင်တော့ဟိုမိဂါမတ်တပြောင်းလို့ဖြစ်နေတယ်ဆိုတော့နောက်ထပ်ဒီအစိုးရရန်နေအားကောင်းမှုဟုတ်ချုပ်ရေးအားကောင်းမှုပေါ့လေပြုရင်ပြောင်းလဲရေးကိုဥတီရဲ့အပြောင်းလဲတွေလုပ်မယ်ဆိုလို့ရှိရင်ဘယ်ပိုင်းနေမှာအမှဘယ်ခန္ဓာဖြစ်ဖြစ်ပေါ့လေဘယ်ပုံကမျိုးစသဖြင့်ပြောင်းလဲသင့်တယ်လို့ယူဆလဲ
ဟိုတတော်ကကျွန်တော်တို့ဒီအမျိုးသားဒီစီမံကိန်းကော်မရှင်အစည်းအဝေးလုပ်တော့ဒေါက်ဆာစုကြည်ကပြောတာရှိပါတယ်ဆိုတော့အထူးသဖြင့်တော့ဒီပြည်တော်စုအဆင့်နဲ့ပြည်နယ်တိုင်းတွေရဲ့ဈာထဲမှာပူးပေါင်းဆောင်ရွက်ရေးအားနည်းတယ်ဆိုတော့ဟာမျိုးပြောတယ်ပေါ့နော်ဒါအဲ့တော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီပူးပေါင်းဆောင်ရွက်မှုကောင်းအောင်ဘယ်လိုလုပ်မလဲဆိုတော့ကိုစဉ်းစားချက်မျိုးတွေလိုပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီဝန်ကြီးတွေဖွဲ့စည်းပုံအပြောင်းလဲလုပ်တဲ့အခါမှာလဲကျွန်တော်တို့ဘယ်လိုပြောင်းမလဲဆိုတော့ဟိုလေ့လာဆန်းစစ်မှုလည်းလိုပါတယ်နောက်တစ်ခါ view ဟာလဲကျွန်တော်တို့လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီ NLD အစိုးရစတက်လာတဲ့အစောင့်ကြည့်ပါတယ်ကြည့်တဲ့အခါမှာတော့သူတို့ကဒီ technocratic government လို့ခေါ်တဲ့ကျွမ်းကျင်သူတွေနဲ့ယူရဲဖွဲ့မဲ့အစိုးရမျိုးလုံးပါလားပေါ့နော်ဆိုတော့ဒါမှမဟုတ်လည်းပါတီကိုသစ္စာရှိတဲ့သူတွေနဲ့ယူရဲဖွဲ့မှာလားဒါမှမဟုတ်လည်းတောင်အာဖရိကမှာလို့ပေါ့နော် unity government ကျွန်တော်တို့တခြားနိုင်ငံရေးပါတီတွေကပေါင်းပြီးတော့ဒီညီညွတ်ရေးအတွက်ကြည့်ပြီးတော့ဟိုရင်သာစီရေးအတွက်ဖွဲ့တဲ့အစိုးရမျိုးဖြစ်မှာလားပေါ့နော်ဆိုတော့အဲ့တော့အဲ့လိုမျိုးဘလို့ပြောင်းမလဲဆိုတဲ့ဒီဟာကိုဖြေချစဉ်းစားမိမှသာပဲကျွန်တော်ထင်တယ်လှုပ်ဆောင်တင်တယ်လို့တော့ထင်ပါတယ်ခင်ဗျ။ဟ
ုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုစည်သူရဲ့သဘောထားကိုခင်ဗျကျွန်တော်တို့ဒီတစ်စုံလုံးပြောင်းနိုင်မှုဆိုလို့ရှိရင်ဘလို့ဘိုင်းနေဘလို့ပုံကိုယ်ပြောင်းမှုဟိုဘလို့ခြေနှမျိုးတွေလိုရမလဲ
။ဟုတ်ပထမဆုံးတော့ယောဂရှားမှာပေါ့ဗျာ။ဟိုဒီ NLD ထားခဲ့တဲ့ဒီဒီမန်းချက်တွေနောက်ပြီးတဲ့အခါကျတော့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်။စီးပွားရေးနိုင်ငံရေးငြိမ်းချမ်းရေးပေါ့အဲ့လိုမျိုးတွေတက်ဖို့အတွက်ဒီဘန်ဂျက်တွေကိုဒီဆိုးရရန်တရားပေါ့နော်ထိပ်ပိုင်းကဒါစွမ်းဆောင်နိုင်လားပေါ့ဒီဆိုးရအဖွဲ့ကအဲ့ဒါတော့ဒီချာတော့မကျဲဖြတ်ဖို့လိုတယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးကဲမဖြတ်နိုင်ဘူးဆိုရင်တော့ဒါကတော့လဲတဲ့နယ်လူတွေကတော့ဖွက်လာလိမ့်မယ်နောက်တစ်ခုကတော့ဘာတော့ကျွန်တော်တို့ဒီချာတော့တွေ့ရလဲဆိုတော့ဆိုးရဌာနကြီးဌာနတွေကပေါင်းလိုက်တာဖြစ်ပေမဲ့
တကယ်တမ်းကျတော့သူကနာမည်ပဲပေါင်းသွားတာဖြစ်ပြီးတော့သူကတီးခြားစီဖြစ်နေတာလည်းတွေ့ရတယ်ပေါ့နော်အဲ့ဒါကြတော့တကယ်တော့မလဲနိုင်ဘူးပေါ့နော်နောက်တစ်ခုကကျတော့လေဝန်ကြီးတွေကတချို့သူတန်ရာတန်ရာဌာနကိုပဲဥဆောင်နေတယ်လို့ဖြစ်နေတယ်ပေါ့နော်တချို့ဝန်ကြီးဌာနသုံးခုလောက်ပေါင်းလိုက်တယ်ဝန်ကြီးဌာနအကြီးတွေမှာဆိုရင်အဲ့ဒါကြတော့တချို့ဌာနတွေကလွတ်နေတယ်လို့လည်းကြားရတယ်ပေါ့ဆိုတော့ဟိုအဲ့ဒီနှစ်ချက်ကိုတော့ဒေတာလေးကျင်းတဲ့နဲ့ထင်ပါရဲ့နံပါတ်၁ချက်ကရောကြာဖို့လိုတယ်ကိုကြီးမှန်ချက်တွေကျင်းရောက်မဲ့အစိုးရအဖွဲ့အတွက်ဘာတွေလိုအပ်လဲပေါ့နော်နောက်တစ်ခုကတော့ဒီဝန်ကြီးဌာနတွေပေါင်းလိုက်တဲ့ဟာကတကယ်ရောပေါင်းသွားပြီလားပေါင်းအောင်ဘယ်လိုလုပ်မလဲပေါ့နော်အဲ့နှစ်ချက်တော့အဓိကထားပြီးတော့ကျင်းတဲ့နဲ့ထင်ပါရဲ့ခင်ဗျဟုတ
်โอเคကျေးဇူးပါဆရာတို့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းပေါ်မှာရောက်နေပါတယ်ခင်ဗျဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီ ARI တိုင်းပဲဒီအပြောင်းလဲဖြစ်သွားတဲ့ ARI တိုင်းဇလုံမျိုးပါပဲကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျဟ
ုတ်ဟုတ်ကဲ့ခင်ဗျရှေ့အတင်ရချင်းနေပြောသွားတာလည်းတော်ပြည့်စုံပါတယ်ကျွန်တော်ဟိုညံလေးဇလောက်လေးတောင်းတရရင်တော့ဗျာကျွန်တော် ARI တိုင်းဝင်ကြီးတုပ်တွေကြောင်းသွားတယ်ကြောင်းပါပြီမယ်လေကြောင်းရတဲ့ဟိုအကြောင်းရင်းကိုတောင်းတလိုက်လို့ချင်းကျွန်တော်တို့ကြောင်းပါတဲ့ဝင်ကြီးချုပ်တွေကတိတ်ခါရှိကြီးနဲ့ကြောင်းပါတဲ့ဝင်ကြီးချုပ်တွေပါပစ္စည်းတွေကလည်းလုံးဝမကြည့်ပဲနဲ့အလုံးနေမှုကျေးဇူးလူတွေရဲ့အကျိုးနဲ့သူတို့ကတိတ်ခါရှိစွာနဲ့ဝင်ကြီးချုပ်တွေကအကြောင်းလဲလောက်တာအတွက်အရန်ကိုကျွန်တော်တို့ဘယ်လိုကောင်းမလဲအရန်ကိုကျွန်တော်တို့ဝင်တာပြီးတော့လေးစားတဲ့ပုံပုံကြီးပါခဏအဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်အကြောင်းလဲတွေနဲ့ပတ်သက်လို့ကတော့အဲ့ကောင်လားချက်ပြေအားလုံးလေးစားပြီးသားပါခင်ဗျ
ဟုတ်ကဲ့ကိုတန်းမိုးကြီးကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းပ
ါသ
ူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးနိုင်ပါလားခင်ဗ
ျဟုတ်ကဲ့ခင်ဗျဒီအပြောင်းလဲရတော့တော့နင့်နင့်ပေါင်းများစွာတို့လောက်ခဲ့တဲ့ပြည်စင်ကိုကျွန်တော်ကြည့်ရမယ်ဆိုရင်တော့ဒီအစိုးရအဖွဲ့အစည်းအားတို့ဘယ်တော့ပဲပြောင်းပြောင်းတော့ဒီမှုကမပြောင်းဆိုတော့သူတို့လှုပ်ဆောင်ကြရတော့ဘယ်လိုမှတော်လာမယ်လို့ကျွန်တော်မမြင်ဘူးဗျ။ဘာဖြစ်လဲဆိုရင်တော့ဘုံကျုံမူကြီးမြောင်းလိုက်ပြောခဲ့တာကနော်တိုင်းသားပြည်သူတွေကိုနော်ကျွန်တော်တို့ကောင်းအောင်လုပ်စီခြင်းနဲ့ကောင်းအောင်ပြည့်စုံစီခြင်းနဲ့နော်တိုင်းသားပြည်သူကပါမှကျွန်တော်မိမပြာကောင်းမယ်လို့ပြောတယ်။ဒါပေမဲ့သူလုပ်နေတာကတော့နော်ကျွန်တော်တိုင်းသားရှင်တော်ကလိုက်ပြီးတော့တိုက်ခိုက်နေတာအဲ့ဒါတွေကိုသူတို့လှုပ်ဆောင်တာပဲကျွန်တော်တွေ့မြင်ရပါတယ်။ဒါကြောင့်မို့ညီတော်ကြီးကောင်းလာမယ်ဆိုရင်ကျွန်တော်တိုင်းသားတွေတာမှာစစ်တပ်အစိုးရစစ်တပ်တွေရောက်တိုင်းနေဖို့လိုတယ်ဗ
ျ။ဟုတ်ကဲ့ကိုတီးလည်းမှုဆိုလို့ရင်တော့ဟိုလူတွေပြောင်းမိမယ်လဲမူနဲ့စနစ်မပြောင်းရင်တိတ်ပြီးမထူးဆိုတဲ့သဘောမျိုးပြောသွားတယ်လို့ကျွန်တော်နားလဲပါတယ်။ဆိုတော့ကျွန်တော်နောက်တူကိုလည်းလှည့်ပေးကြပါရစေ။ကျွန်တော်တို့ကိုစလိုက်ပွင့်ကုန်းဖြစ်ပါတယ်။ကိုစလိုက်ပွင့်ကုန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျ။ဟု
တ်ကဲ့အခုပြောင်းလဲတဲ့ဆိုပြောင်းလဲတဲ့ဥစ္စာအနည်းချင်းတော့ပါကျွန်တော်အားမရသေးဘူး။ဘာလို့လဲဆိုရင်ဒီထစ်ပူတော့ပြောင်းလဲဖို့လိုတယ်။မင်းညာမှာဘသူဒီကိုလေးရမလဲဆိုရင်တော့ပထမဦးဆုံးပြည်ထောင်စုဆိုရမှာရောပြည်နယ်ဆိုရမှာရောဝန်ကြီးတွေပေါ့အစင်ပြတ်ဆက်ဆက်မှုနဲ့နာမည်ထွက်နေတဲ့သူတွေကိုမျိုးဆက်မလို့အကုန်လုံးနားခိုင်းပြီးတော့သူတို့မလုတ်ရေးမကန်ရေးတဲ့သူတွေကိုလည်းနားခိုင်းရအခုပြဿနာကမကျွမ်းကျင်လို့လည်းမဟုတ်ဘူးကျွမ်းကျင်လို့လည်းမဟုတ်ဘူးသူတို့တည်ရတဲ့နဲ့မလုတ်ရေးမကန်ရေးတဲ့ဝန်ကြီးတွေတလပုံကြီးဖြစ်တယ်အဲတော့ဝန်ကြီးဆိုတာဝန်ထမ်းမဟုတ်ဘူးနိုင်ငံကြီးဖို့စ်ချတဲ့တွေနိုင်ငံကြီးတမားတွေကိုပို့ပြီးတော့တုံးပါအဲ့တော့ဝန်ကြီးတယောက်ကဟိုနေပြည်တော်မှာကျွမ်းကျင်ဆက်တော့မလို့ပါဦးတကယ်တမ်းကျတော့ကောင်းဆောင်မှုကြီးချင်းရှိဖို့ပဲလိုတယ်အဲ့တော့သူပညာရှင်တွေကိုသူခေါ်လို့ရတယ်လုပ်ငန်းကျွမ်းကျင်မှုကတော့ခဏလေးနေရမှာပါဆိုတော့အဓိကကျတော့လုပ်ငန်းကျွမ်းကျင်မှုအဓိကမဟုတ်ဘူးသူကမလုပ်ရမကန်ရတာအဲ့တော့ကောင်းဆောင်မှုကြီးချင်းမရှိတဲ့သူတွေရောခန့်နေတဲ့ခါကျတော့ဘယ်ဟိုနိုင်ငံကြီးရန်ရစီရတဲ့ဘယ်လေးပတ်လို့ရမှာလဲဆိုတော့နောက်တစ်ခုပြောချင်တဲ့ဥစ္စာကတော့ပြည်ထောင်စုအစိုးရမှာလူဝင်ကြီးအများကြီးခန့်ဖို့လိုတယ်ဥပမာလေဆယ်ဝင်ကြီးဆိုတော့သူဟိုဌာန3ခုပေါင်းတဲ့ဥစ္စာကဝင်ကြီးတယောက်ရဲ့ထားလူဝင်ကြီးညောက်ထားပေးရမယ်အဲ့ဒါမှဝင်ကြီးတွေရှိမှဝန်ထမ်းတွေစောက်ရမှာပေါ့ဒီတိုင်းဆိုရင်တော့ဒုံကြီးရဒုံကြီးပဲဖြစ်နေမယ်ဆိုတော့ဘာအတွေ့အကြုံဆိုတော့ဝန်ထမ်းကနေလာတဲ့အကြီးကြီးတွေကိုတော့ကျွန်တော်မယုံတော့ဘူးဘာလို့လဲဆိုတော့သူတို့အတွေ့အကြုံတွေကလိန်ရတဲ့အတွေ့အကြုံတွေပဲများတယ်ဆရာ
โอเคကိုစို slide ပွေကုန်ကျေးဇူးပါဆိုတော့ဒီကိုစလိုက်ပွေကုန်ပြောရတဲ့အထက်မှာလည်းဒီလိုဝင်းကြီးဌာနတိုးချဲ့တာပြင်ဆင်တာစသဖြင့်ဒီလိုပြုရင်ပိုင်းဆိုတော့ဟိုဆိုလိုတာတော့ဒီဖွဲ့စည်းပုံနဲ့ဒီစနစ်ပိုင်းတွေကိုနည်းနည်းထောက်ပြရရှိဆက်စပ်ကိုတီးလည်မှုကလည်းဒီကိစ္စကိုထောက်ပြသွားတယ်ဆိုတော့ကျွန်တော်ကိုအောင်သူငယ်ကိုပြန်မေးချင်ပါတယ်ဆိုတော့ပြုရင်ပြောင်းလဲလုပ်တဲ့နေရာမှာလက်တော်လိုအပ်ချက်တွေကပြောမယ်ဆိုလို့ရှိရင်ဒီလူပိုင်းပြောင်းလဲတာနဲ့ဒီမူနဲ့စနစ်နဲ့ပြောင်းလဲရေးမှာဘယ်ပိုင်းကလက်တော်အခြေအနေမှာပုံပြီးအခရာကျမယ်လို့ယူဆတယ်
ဟုတ်ကဲ့ဟို NLD အနေနဲ့တော့ပေါ့နော်သူတို့တက်လာတဲ့အခါကြစ်လစ်ပြီးတော့ကျွန်တော်တို့ထိရောက်တဲ့အစိုးရ ချက်အောင်လုပ်မယ်လို့လည်းပြောပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ဒီအစိုးရဝန်ကြီးတွေကိုလျှော့ချမယ်ဝန်ကြီးဌာနတွေပေါင်းမယ်ချွေတာမယ်ဆိုတော့အမြင်မျိုးပြောတယ်ပေါ့နော်ဆိုတော့အဲ့တော့ဒီလိုအခုနှစ်နှစ်လောက်ရှိလာတဲ့အချိန်မှာကျွန်တော်ချင်းနဲ့ဟိုဒီလိုစဉ်းစားခဲ့တဲ့ view ဟာကိုပြန်သုံးသပ်သင့်ပြီလို့ကျွန်တော်ထင်ပါတယ်ဆိုတော့အထူးသဖြင့်တော့ဟိုပတ်စံချွေတာဘူးကအဓိကကျသလားရက်လက်ပေါ်ဘူးကအဓိကကျသလားပေါ့နော်ဆိုတော့ကျွန်တော်မြင်တာကရက်လက်ကအရေးကြီးပါတယ်ဒီရက်လက်ပေါ်အောင်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်နဲ့အတူဟိုလုပ်တင်တယ်လို့ထင်ပါတယ်ဆိုတော့ရက်လက်မထွက်ဘူးဆိုရင်နောက်လာမယ့်ရွေးကောက်ပွဲမှာအခက်တွေ့ဖို့ရှိတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစီသူရဲ့သဘောထားရောခင်ဗျာဘယ်လိုယူဆလဲကျွန်တော်တို့ဒီလူနဲ့မူစနစ်ဘယ်ဟာကိုဦးစားပေးပြောင်းတင်တယ်လို့ယူဆလဲ
ကိုမူကတော့သူ့အနေနဲ့ပြောင်းနေတာပေါ့နော်အဲ့တော့ကျွန်တော်တို့မြန်မြန်လုပ်နိုင်တယ်ဆိုရင်တော့အခုအစိုးရဖွဲ့ထဲမှာလည်းတချို့ဝန်ကြီးတွေကတော့ဘာပြောပြောအဲ့လုံနိုင်ကြိုင်နိုင်တဲ့အတားဒီနေ့တိုင်းမှာဆိုလဲချုပ်ဝင်းရုပ်တွေဆိုရင်လုံနိုင်ကြိုင်နိုင်တော့ရွေ့တာတွေ့ရတယ်အဲ့တော့ဒီစနစ်ဒီဆိုရအောင်ပါပဲတူတူဘာလို့တချို့ကရွေ့နေလဲပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့လူသွားမြင်တယ်အဲ့တော့ဂျီရိုမှာတော့မြန်မြန်ရလက်ပေါ်ကျင်တော့လူကောင်းကောင်းနဲ့ဒါလုံနိုင်ကြိုင်နိုင်တဲ့လူပေါ့နော်အပြောကြည့်ပဲမဟုတ်ဘူးချက်မယ်ပြီးရင်ဒါစွန့်စားရရတယ်ပေါ့နော်ဟိုမအောင်မြင်ရင်ငါထွက်မယ်အောင်မြင်တော့သူနာမည်တက်မယ်ပေါ့အဲ့ဒါကြောင့်ကိုပြီးသမ ्या လူတွေဗျဒါသူတို့ဟိုပညာရှင်အနေနဲ့ဝိုင်းရံလိုက်တယ်ဆိုရင်ဘာပြောဒီလုံနိုင်ကြိုင်နိုင်တဲ့လူကဒီသူ့ကျင်းနေတဲ့အတိုင်းပဲဖြစ်ဖြစ်ပေါ့နော်သက်တမ်းဝန်ကြီးဌာနပဲဖြစ်ဖြစ်ဒါကတော့သုံးနိုင်ပါဘူးအဲ့တော့ကျွန်တော်မြင်ရတော့ရင်းရှည်ကတော့ဒါသွားရမှာပဲဒါမူတွေတောင်းရမယ်သွားရမယ်ဒါပေမဲ့ရင်းရှည်ဒီတစ်နှစ်နှစ်နဲ့အတွင်းမှာရလတ်ပေါ်ရှင်သူစင်တော့2018အတွင်းမှာရလတ်ပေါ်ရှင်ရင်တော့ဒါသူတို့ကဒါအဓိကထားပြီးတော့ဒါလုံရဲကန်ရဲတဲ့လူလုံနိုင်ကြိုင်နိုင်တဲ့လူတွေဒါပြေချာမကြောက်မရွံ့မနဲ့ကျွေးလိုက်ဖို့လိုတယ်ပေါ့နော်ဒါဆွတ်လာတချို့ကျွန်တော်တို့ကတော့ဒါလောင်းရတာပဲတချို့ကိစ္စတွေကတော့တွတ်ချက်ပြီးတော့
ဆိုတော့ကိုယ်စီရသူ
လောင်းနေလောင်းရတာပဲဆ
ိုတော့ဒီအစိုးရဒီရန်ညာအပိုင်းမှာရောဒီဆက်ဆော့ကဒီမှာဟိုထောက်ပြကြသလိုပေါ့လေဒီဝင်းကြီးဌာနကြီးပြင်တင်တာပြင်တိုးချက်တင်တာတိုးချက်စသဖြင့်ပေါ့လေဟိုဘိုးဆိုးရမှာပဲဖြစ်ဖြစ်ဟိုဟိုတိုင်းနဲ့ပြည်နယ်တွေမှာဖြစ်ဖြစ်လုံးတင်နေဆိုတဲ့အမြင်တွေအပေါ်မှာရောဘယ်လိုယူဆလဲ
အဲ့လေလုံးကြီးကတော့ဒီခုနကပြောရည်ဒီကျွန်တော်တို့ပေါင်းထားတဲ့ဝန်ကြီးဌာနတွေကတချို့ဟာတွေကတော့ဒါပြန်ခွဲရင်လည်းခွဲပေါ့ဗျာအဲ့ဒါတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ခွဲနိုင်လို့ဆိုလဲဒုဝန်ကြီးများများခံပေါ့ဒုဝန်ကြီးခံမှုဆိုတာကျွန်တော်ကဒီဟိုအပြင်ကနေပြီးတော့မှဒီပညာရှင်တို့ဒီကြွေးကျင်တဲ့လူတို့ဒါတွေကိုရည်ချင်းပြည့်တဲ့လူတွေဆိုတော့ပြန်ခေါ်သွင်းလို့ရဖို့ကျွန်တော်အနေနဲ့ပြောတာပါနောက်ပြီးတဲ့ခါကျတော့ဟိုအများကြီးလည်းလုံးကြမလို့တချို့နေရာတွေမှာဆို key ministry 3-4 ခုလောက်ရှိတယ်ပေါ့တော့နာမည်တော့မပြောချင်ပါဘူးအဲ့တော့၃-၄ခုလောက်ကိုကောက်လဲလိုက်တယ်ဒါကတွက်သွားနိုင်တဲ့နေသားလည်းရှိတယ်ဗျပြီးတော့ဟိုအသက်နေသားပေါ့နော်ဆိုတော့ဟိုဝန်ကြီးလိုဟာမျိုးကျွန်တော်တို့က80ကျော်ခန့်မယ်ဆိုရင်ဒါဒုဝန်ကြီးလိုဟာမျိုးဆိုရင်90လောက်ခန့်လိုက်ရပါတယ်ပြောတယောက်နဲ့တယောက်ကပက်ကြီးတဲ့လူကြတော့လဲသူ့တွေ့ကြုံနဲ့ထိန်းသွားမယ်ပြီးတဲ့ခါကျ90လောက်ကျတော့လဲအားကောင်းတာပေါ့ဗျာဆိုတော့အဲ့အမျိုးဒီသူရွေးဖို့တော့လိုတယ်ဗျတခုကတော့ဟိုဆွေးရောက်ဖို့ကြီးလာတယ်ကျွန်တော်လူကြီးပိုင်းများတော့လေဟို27ရာစုအပြောင်းလဲများတဲ့အချိန်နဲ့လိုက်တယ်ပေါ့လေခက်တဲ့သဘောတော့တွေ့နေရ
တယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့နောက်ပုဂ္ဂိုလ်တူကိုလည်းအလှည့်ပေးချင်ပါတယ်ကိုတင်ထေးဝင်းဖြစ်ပါတယ်ပြည်မျိုးပါပါကိုတင်ထေးဝင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျအ
ဲကျွန်တော်ဒီဆိုးရစတဲ့တည်းကကျွန်တော်ပြောပြီးသားကဝင်းကြီးတွေဘယ်လိုရှိလဲဆိုတော့ဝင်းကြီးတွေအခုအဲ့ဒီစတဲ့ခါကမှအစမ်းခံကာလလို့ကျွန်တော်ပြောတယ်လေဒီကနောက်ဝင်းကြီးချုပ်တွေကိုမေးတဲ့အခါကျတော့လေတခါမေးတော့လည်းဝေဝေကျွန်တော်တခါပြောခဲ့ဘူးတယ်ကြာဝင်းကြီးချုပ်တွေကကြောက်နေတယ်ဘာပဲဖြစ်ဖြစ်အရင်ဆိုအစစ်စစ်တုန်းကလိုပဲကြာအောက်ခြေမှာရှိနေတဲ့ညွန်မှုညွန်ကျောက်အစားရှိတဲ့အပြင်ပေါ့သူတို့ရဲ့အလိန်ခံနေရတဲ့ဝင်းကြီးကတော်တော်များများတွေ့နေရတယ်ကျွန်တော်တို့တွေ့ရတာလေအဲဒါဘာပဲဖြစ်ဖြစ်ကျွန်တော်တို့ကဝင်းကြီးတွေအပြောင်းလဲလုံးဝအောင်ပါပဲလုံးဝပဲဖြစ်မှာမလုံးလို့လည်းမရဘူးကောအဲလိန်မှာကိုလိန်မှာတိတိနဲ့အလိန်ခံနေရတယ်တော့အစိုးရကစီရီချာချာနဲ့ကျွန်တော်ဂါကနန္ဒာနဲ့သစ္စာကံအဖွဲ့တစ်ဖွဲ့အနေနဲ့လိုက်ပြီးတော့မှတိတိရောအရေးယူမှာဝင်းကြီးပြီးပြီးဝင်းလေးပြီးပြီးဒုဝင်းကြီးပြီးပြီးညွန်မှုညွန်ကျောက်ပြီးပြီးဘယ်သူမျက်နှာမှမကြည့်ပဲနဲ့ကျွန်တော်တို့တကယ်တိတိရအရင်ယူပြီးတော့မှအပြောင်းလဲတွေလုပ်ရင်တော့ကျွန်တော်တိကျတင်ရှားတဲ့အပြောင်းလဲမှုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ
်လေ။ဟုတ်ကဲ့ကိုတင်ထင်းဝင်းကျေးဇူးပါခင်ဗျာ။ဆိုတော့ကျွန်တော်တို့ဒီ Facebook ပေါ်ကနေပြီးတော့ဟိုမက်သွားတွေမှတ်ချက်တွေပေးပို့ထားတာတချို့လည်းရှိပါတယ်။ရှားပေါက်ရေးဖတ်ပြပေးပါခင်ဗျာ
။ဟုတ်ကဲ့ပါကိုကိုဆိုသူရေးထားတာကတော့ဌာနဆိုင်ရာတွေကိုချက်ချက်မမမကန်ရင်တော့ဝန်ကြီးချုပ်တွေဟာအလကားပါပဲ။ပေးကင်းရတာတောင်းတာအခုလည်းရှိနေတာပါပဲပို့ဆိုးတဲ့တောင်းပြောရမယ်ဌာနဆိုင်ရာတာဝန်ရှိသူတွေကိုစောင့်ကြည့်အရေးယူသင့်တယ်တိုင်မဆိုတာထက်စုံစမ်းထောက်လန်းရမှာဝန်ကြီးဝန်ကြီးချုပ်ခီးစဉ်မှာလိုက်ပါကုန်ကြစိတ်ရှင်းပေးနေတဲ့ဌာနတွေကိုသူတို့အရေးယူရမှာအားနာနေကြတယ်ဆိုပြီးရေးထားပါတယ်နောက်တော့ရှင်ထွန်းထွန်းဆိုသူကအယက်သားအစိုးရသာဆိုတယ်ငွေပေးမှရတယ်ဘယ်တော့သွားပေးနေရတယ်တရားဥပဒေပေါ်မှာလဲပြည်သူကိုမျက်နှာကြည့်ကြပါအောင်ဒီမိုကရေစီဘက်မှလည်းဆိုပြီးရေးပါတယ်။ နတ်တော်ရရှင်လျှောက်လင်းဆိုသူက NLD ကအုပ်ချုပ်နေတယ်လို့ပြောနေကြတာအမှန်ဆိုစစ်ဆိုရလက်ထက်နဲ့အတူတူပါပဲလက်အောက်တွေမှာလပ်ပေးတာတွေလည်းရှိနေသေးပါအလုတ်တစ်ခုခုရှောက်ချင်ရင်လည်းအရေးအချင်းကိုမကြည့်ပဲငွေကိုသာကြည့်နေကြတော့မှာပဲဒါတွေဘာလို့ဖြစ်နေကြတာတော့သိပြရစီဆိုပြီးရေးသားထားပါတယ်ရှင်
โอเคဒီ Facebook ကစာရေးထဲမှာသူကြည့်မယ်ဆိုရင်တော့ဒီနေတူတူဝရင်ဆိုင်နေရတဲ့အချင်းပြတ်ချဆမှုပြဿနာလိုမျိုးဒီအစိုးရရန်တရားရဲ့အားနည်းချက်တွေကိုရင်ဖွင့်ထားတာတွေ့ရပါတယ်ဆိုတော့သူတို့စိတ်ထဲမှာဒီအစိုးရပြောင်းနေတာဆိုတော့ဘာမှမထူးဘူးလို့ခံစားနေရပုံရပါတယ်ဟိုဆိုလိုတာတော့အခုဒီအစိုးရဘိုင်းမှာအုပ်ချုပ်မှုဘိုင်းမှာအပြောင်းလဲလောက်တာနေမကဘဲနဲ့ NLD အစိုးရတက်လာခဲ့တဲ့ဒီနှစ်လောက်အတွင်းမှာသူတို့အနေနဲ့ဒီဘာမှတိတ်မထူးဘူးဆိုတော့ခံစားချက်မျိုးတွေကိုဟိုပြောနေရလို့ယူဆပါတယ်ဆိုတော့ဒီလိုအခြေအနေတွေကိုပြောင်းလဲဖို့ဒီအစိုးရရန်တရားအားကောင်းဖို့ဟိုဝန်ထမ်းရန်နေရာမှာဒီစွန့်ရည်မြင့်လာဖို့ဆိုရင်ရောအုတ်ချုပ်ရေးပိုင်းကနေဘာတွေပြုရင်ပြောင်းလဲဖို့လိုမလဲကိုအောင်သူရင
်ဟိုဝန်ထမ်းအပိုင်းဆိုတာကကျွန်တော်တို့ဘျူရိုကရေစီလို့ခေါ်တာပေါ့နော်ဆိုတော့အဲ့တော့အဲ့ဘျူရိုကရေစီအပိုင်းကိုပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဒါဟိုကျွန်တော်တို့ဟိုပြီးသားလုံနိုင်တဲ့တခြားဘေးပြူခါတွေလိုပါတယ်ဝန်ထမ်းတွေအတွက်လက်လုံးလိုတယ်တစ်ဖက်မှာလည်းချုပ်ပြီးတဲ့ဘေးစနစ်တွေလိုပါတယ်ဆိုတော့တစ်ဖက်ကကျတော့ခုနကကျွန်တော်တို့ဒီဝန်ကြီးအပိုင်းဒုဝန်ကြီးအပိုင်းကြတော့ကျွန်တော်တို့ဟိုနိုင်ငံရေးပိုဇီရှင်ပေါ့နော်နိုင်ငံရေးကတာဝန်ပေးတဲ့ဟာကြတော့သူတို့ကကြတော့ကျွန်တော်တို့ရဲ့မူဝါဒစိစတွေမဟာဗျူဟာတွေကျွန်တော်တို့ဦးစားပေးလုပ်ငန်းရွေးချယ်တာတွေဆိုတော့အဲ့ဒါမျိုးနဲ့ပူဆိုင်ပါတယ်သူတို့ကအောက်ခြေကခုနဝန်ထမ်းတွေကိုသွားပြီးတော့ဟိုဖြုတ်တာတို့လောက်တာတို့ဒီလိုဟာမျိုးလုပ်လို့တော့မရပါဘူးဆိုတော့အဲ့တော့အဲ့နှစ်ခုလုံးအတွက်ကတော့ကျွန်တော်မြင်တာပြည်သားဗျူဟာတွေလိုတယ်လို့ထင်ပါတယ်
โอเคကိုစည်သူရဲ့သဘောထားခင်ဗျကျွန်တော်ဒီအစိုးရရဲ့ရန်ရည်တွတ်လဲ့လဲ့ဖြစ်ဖို့ဒီဟိုလူတွေအနေနဲ့ဒီအစိုးရရဲ့ပြောင်းသွားရဲဆိုရင်တကယ်ပြောင်းသွားပါလားဆိုတာကိုသူတို့ဟိုလက်တွေ့ကြကြဟိုသိနိုင်ခံစားနိုင်မဲ့အခြေအနေမျိုးဖြစ်ဖို့ဆိုရင်ဘယ်လိုပြောင်းလဲလို့မလဲ
အဲဒီကြတော့ဟိုတေချာဟိုခုနပြောလို့ပေါ့နော်ယောဂရှားမှာပေါ့အဲ့တော့ကျွန်တော်တို့ကဒီပါတီရလဲခုကဆိုရဘက်မှာလွှမ်းမိုးတဲ့အနေအထားရှိနေတော့ပါတီအနေနဲ့ဒါလိလဆန်းစစ်ချက်တစ်ခုထုတ်ပြီးတဲ့ခါကျတော့အစိုးရအနေနဲ့သူ့အတူပြီးတဲ့ဆန်းစစ်ချက်တစ်ခုထုတ်ပြီးတဲ့ခါကျရင်အဲ့နှစ်ခုတိုက်ဆိုင်ကျွန်တော်တို့စစ်ဆေးကြည့်ပေါ့နော်ဒါတော့ဟိုလက်တွေ့ဖြစ်နေတဲ့အခြေအနေရပြောတာပါအဲ့ဒါမျိုးမညာတန်းစစ်ဆေးကြည့်ရင်တော့ကျွန်တော်တို့ဘယ်နေရာမှာအားနည်းနေလဲဘယ်နေရာမှာလွတ်နေလဲပေါ့နော်အဲ့ဒါတွေကျွန်တော်တို့ပေါ်လာလိမ့်မယ်ဗျတကယ်တမ်းတော့အများကြီးမခက်ဘူးနိုင်ငံတကာမှာလည်းအဲ့ဒါမျိုးလိလဆန်းစစ်တဲ့ဒါ performance audit တွေကျွန်တော်တို့ရှိတယ်ပေါ့နော် system တွေရှိတဲ့ခါကျတော့အဲ့ဒါမျိုးနဲ့စစ်လိုက်ရင်တော့ဒါထွက်လာမှာပဲထွက်လာရင်တော့ဖိတ်တိုင်းပဲလိုက်ပေါ့ဗျာဒါမှမဟုတ်မဟာဗျူဟာမှားနေလားပေါ့မဟာဗျူဟာမှားနေရင်တော့မဟာဗျူဟာပြန်ပြင်ပေါ့ကျွန်တော်စိတ်ထင်တော့ဒီဟုတ်ပါဒီအကြီးကလူပါပဲအဲလူတွေလဲတဲ့လောက်၃လောက်လောက်လဲရင်ကိုဒါအများကြီးကြောင်းတော့မယ်ဟုတ်ကျွန်တော်အဲ့ဒါတော့ယုံကြည်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တစ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်ပခုတ်ခုမျိုးကကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီကုအပြောင်းရတဲ့တိုင်းပြည်ရဲ့အရာရံကြီးတွေအောင်ပုဂ္ဂိုလ်တိုက်ဆိုင်ရေးအချင်းချင်းတိုင်းရတော့ကြလို့ပါတီအစီအစဉ်လို့ဆက်သွယ်တာလို့အချုပ်ခံရလို့ရှိပါတယ်
โอเค
ตัวบอดี้มันมีได้เลยเสื้อๆอาจารย์ซึ่งอยู่ซึ่งมันขนาดในเสื้อๆอาจารย์ที่ปาลีเนี่ยอยู่เนี่ยปาวาเปียวเนี่ยที่จะขนาดขึ้นไปทีนี้อีกตอนแรกที่ဆိုရင်တော့ตอนนี้อ่ะซื้อเนี่ยทีเนี่ยซื้ออ่ะดิพี่เอาซื้ออ่ะดิที่เนี่ยตัวนี้ดูความยากดิทีนี้อ่ะอาจารย์มาทีนี้ฉันน่ะเนี่ยตั้งอยู่อาจารย์เนี่ยสาธุเอาอยู่ชื่ออะไรครับ
โอเคกูกําลังเลยชื่อชื่อว่าเค้าเนี่ยซื้อนี่อ่ะสรุปเราเจอโหดีอีเมล Facebook เนี่ยนี่ไปโพสต์ท่าได้สารีแล้วชื่อนี่บาได้สรุปอีกซုံးเราเจอดี Facebook ปู่อ่ะแมทช์ติชูนะชาบ่าวพัดๆไปบ่าวเนี่ยโ
อเคป่ะบอลคาจอจีဆိုတဲ့သူရေးထားတာကပါတီအစိုးရထဲမှာပုတ်တင်လို့ခေါင်းညိတ်တက်ပြီးလို့တို့လို့အယောင်ပြောင်းတက်သူတွေမွေလို့အပေါ်ရေခွန်လဲကြီးကန်းလို့ဝိုင်းအာရင်အစာချောင်းနေသူတွေတို့ရေကြုံဝံပလွေတွေနဲ့ဒါနှစ်ပါးသွားဇက်ဆက်နေရတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးပါတယ်နောက်တော်ရရှင်ကြီးမောင်ဝင်းဆိုသူကတော့ဝန်ကြီးတွေဝန်ကြီးချုပ်တွေပြောင်းယုံတဲ့ဒီမိုကရေစီအပြောင်းအလဲမဖြစ်နိုင်ပါ2008ဖွဲ့စည်းပုံပြောင်းမှသာဖြစ်ပါမည်မိထားကိုနောက်ဆက်တွဲတွေဘလောက်ကောင်းကောင်းဆက်ကောင်းနဲ့ဆက်ကောင်းနဲ့တူတဲ့ဖွဲ့စည်းပုံကောင်းမှပါယခုကအစိုးရနေရအုပ်ချုပ်နေတယ်လို့ဖြစ်နေပါတယ်ဆိုပြီးရေးသားထားပါတယ်ရှင်
โอเคเจซูว่านาวตูก็เราเจอที่อเมริกันปิยอซูว่ามอนทัตตนะเยปีซาว่ามัสสุมุนผัดเปียไปบ่ครับ
เดโมคราซีปิ้วเปลี่ยนเปียงเลยไอ้ตัวอธิกตองฮาก็รอปิดูฤาบะ ပြည်သူတွေဖြစ်စေခြင်းတဲ့ပုံစံမျိုးဖြစ်လာအောင်မစွမ်းဆောင်နိုင်တဲ့အစိုးရအဖွဲ့ဝင်တွေပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေကိုအပြောင်းအလဲလုပ်တာဟာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုကိုဖော်ပြရာရောက်တယ်လို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကောင်းတဲ့လက္ခဏာတရက်လို့ပဲယူဆမိပါတယ်။ဒီလိုပြုပြင်ရေးမျိုးတွေကိုဒီမိုကရေစီနိုင်ငံတိုင်းလုံးလေရှိကြတဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်တရားဥပဒေစိုးမိုးရေးဟာပြမကြောရုံမှန်နိုင်ဖြစ်တဲ့အတွက်တရားဥပဒေစိုးမိုးရေးကိုနိုင်နိုင်နင်းနင်းမကင်တွယ်နိုင်တဲ့ပြည်ထရေးဝန်ကြီးနေရာအပြောင်းလဲလုပ်ဖို့လေအလွန်အရေးကြီးတယ်လို့ယူဆမိပါတယ်။အကြောင်းကတော့နောက်ကျောင်းပြန်လှည့်လူတွေအင်းနဲ့အားနဲ့ပါဝင်ပတ်သက်နေတဲ့ဘဲအမှုကိုမှဖော်ထုတ်ဖန်ဆီးနိုင်ခြင်းမရှိတဲ့အပြင်လူစုလူဝေးတွေကိုဖြိုခွင်းတဲ့ပုံစံတွေဟာလည်းနောက်ကျောင်းပြန်လှည့်ဖို့စနစ်တကျလုပ်နေတယ်လို့ဖြစ်နေပါတယ်။အထင်ရှားဆုံးကတော့ NLD ဥပဒေအကြံပေးပညာရှင်ဦးကိုနီကိုလှုပ်ကြံတက်ဖြတ်မှုနဲ့လက်ရှိရခိုင်ပြည်နယ်ကချင်ပြည်နယ်ကပြစ်ပခါတွေပါပဲ။ကာကြုတ်လက်အောက်ထဲမှာရှိနေတဲ့ပြည်ရဲရေးကိုအစိုးရလက်အောက်ရောက်ဖို့အစိုးရနဲ့ကာကြုတ်စင်ဆက်မပြတ်ဆွေးနွေးအဖြေရှာသင့်တယ်လို့ယူဆမိပါတယ်။ဒါအပြင်လူတစုတစ်ဖွဲ့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံးမှုနဲ့အခွင့်အာဏာတွေကိုရာသပ်ပံကာကွယ်ပေးထားတဲ့2008အခြေခံဥပဒေကိုမဖြစ်မနေပြင်ဆင်ဖို့လည်းလိုအပ်ပါတယ်။ဒါ့အပြင်ပြည်သူတွေကရွေးချယ်တင်မြှောက်လိုက်တဲ့ပြည်သူအစိုးရကပြည်သူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆွမ်းပေးဖို့တစ်ဖက်သက်ကန့်သက်ခံထားရတဲ့အမျိုးသားလူမျိုးရင်းနဲ့ပြည်သူရေးရာစီမံခန့်ခွဲမှုအခမ်းအခံတာကိုလည်းအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်ဖို့တွန်းအားပေးဆောင်ရွက်တင်မှာကြောင်းဆွေးနွေးလိုက်ရပါတယ်။
โอเคဒီမောင်တက်တဲ့ပေးစာမှာဒီစစောဒီ Facebook ဒီ match မှာဟိုတွေ့ရတော့ဒီစစ်တပ်ရဲ့ဒီလုပ်ပိုင်ခွင့်နဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအဟံတကြောင့်ပြည်ရင်ပြောင်းလဲရေးမှာစိန်ခေါ်မှုတွေရှိရတာကိုထောက်ပြထားတွေ့ရပါတယ်။ဒါပေမဲ့ဒီလိုဒီအခြေခံဥပဒေရဲ့ဒီဖွဲ့စည်းပုံရဲ့အကန့်အသတ်တွေရှိရဆိုတာမှန်မြင်မြဲလဲပဲ။လက်တလုံးဖွဲ့စည်းပုံကလည်းကျွန်တော်တို့ကမပြင်းနိုင်သေးတဲ့အချိန်မှာပြည်ရင်ပြောင်းလဲရေးအတွက်ကဲစစောဒီထွက်ပေါက်ကမရှိတော့ဘူးလားကိုအောင်သူကြီးတခြားနီးလန်းတွေရောဘာတွေရှိမလဲ။
ဟုတ်ကဲ့ခင်ဗျာဟိုအထူးသဖြင့်တော့ကျွန်တော်တို့ဒီဝန်ကြီးဌာနတွေမှာအခုက performance ပေါ့နော်စွမ်းဆောင်ရည်မပြနိုင်ဘူးဆိုတော့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တော့မဆိုင်ဘူးလို့ထင်ပါတယ်ဆိုတော့ဒီဝန်ကြီးဌာနတွေကိုကျွန်တော်တို့စွမ်းဆောင်ရည်တက်စီခြင်းလည်းဆိုရင်တက်အောင်လုပ်နိုင်တဲ့ခုနလူလဲပြစ်တာဖြစ်ဖြစ်ပြုံးမရင်လည်းတခြားဟိုမဟာဗျူဟာချတာဖြစ်ဖြစ်လုပ်လို့ရှိရင်ကျွန်တော်တို့စွမ်းဆောင်ရည်တက်နိုင်တယ်လို့ထင်ပါတယ်အထူးသဖြင့်တော့ကျွန်တော်တို့ဦးစားပေးကိစ္စတွေသတ်မှတ်ဖို့လိုတယ်နောက်တစ်ခါကျွန်တော်တို့ quick win ဆိုခေါ်တဲ့ဟိုအမြင်များပေါ့ဗျာလုံလိုက်လို့ရှိရင်ရလက်ထွက်နိုင်တဲ့ကိစ္စမျိုးပေါ့နော်ဆိုတော့ဒါတွေရှာဖွေပြီးတော့အကောင့်တွေပေါ်ဖို့လိုတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကိုစေစုသဘောခင်ဗျာကျွန်တော်ဒီဖွဲ့စည်းပုံကအကန့်အသတ်တွေကြောင့်ဒီပြုရင်ပြောင်းလဲရေးကိုထင်တော့မလုံနိုင်ဘူးဆိုတော့အပိုင်းနေရှိနေမြဲလဲဒီအုပ်ချုပ်ရေးပိုင်းနေမှာဟိုကနေပြီးတော့ပြုရင်ပြောင်းလဲရေးကိုလုံနိုင်တဲ့အပိုင်းတွေရောဘာတွေများရှိမလဲ
ရှိတာတော့အများကြီးပေါ့ကျွန်တော်တို့ဖွဲ့စည်းပုံကတော့အဓိကတော့ဖွဲ့စည်းပုံအခြေခံဥပဒေပြန်လို့မရအောင်အဲ့လောက်ထားတာတွေပါလေအဲ့အရာတွေကတော့ခက်တာပေါ့ဗျာအဲ့တော့ဝန်ကြီးဌာနတွေမှာလည်းတက်ကလူတွေခန့်မထားတဲ့ဝန်ကြီးဌာနတွေအများကြီးရှိတယ်အဲ့ဌာနတွေဆိုရင်အများကြီးကျွန်တော်ကြွေးစင်တယ်ပေါ့နော်ပြည်နယ်တိုင်းဝန်ကြီးချုပ်တွေဆိုလည်းဒါကသူတို့အုပ်ချုပ်လို့ကျွန်တော်တို့ရနေတာပဲဆိုတော့သူတို့ဘက်ကလည်းကျွန်တော်အများကြီးကြွေးစင်တယ်ပေါ့အဲ့ဒီခါကျတော့ဟိုအဓိကကတော့ဟိုလုပ်ဖို့ပါပဲဟို2008ဖွဲ့စည်းပုံအခြေခံဥပဒေကဟိုပြင်ဖို့ကလည်းခုလောလောဆယ်မလွယ်သေးဘူးမလွယ်သေးဘူးဆိုတော့လောလောဆယ်မိထားလိုက်ဖို့ပဲရှိတယ်ပေါ့နော်ဆိုတော့အဓိကကတော့ကိုယ်လုပ်ကိုယ်လုပ်ရင်တော့ဒီ2008အခြေခံဥပဒေအောက်မှာကဟိုလုံးလို့ရတာလည်းအများကြီးရှိပါတယ်သူကတော့စီးပွားရေးဝန်ကြီးဌာနတွေဆိုရင်ပြည်ထောင်စုဝန်ကြီးဌာနတို့ပါလို့ဆိုတကယ်တော့ဘာမှမဆိုင်ဘူးပေါ့နော်2008ခြေကြဥ်တွေနဲ့ဒီကကြတော့ဟိုလူတွေထဲမှာလည်းဝန်ကြီးတွေကလည်း NLD ဆိုရချုပ်လို့မရဘူးဆိုရဝန်ကြီးလည်းမရှိပါဘူးညွန်ချုပ်တို့ဉာဏ်အတွင်းဝင်ဟိုကိုမကြိုက်ချုပ်ပြလိုက်လို့ရတာပဲတခုပဲရှိတယ်ပေါ့နော်ချုပ်ပြလိုက်လဲဆိုရင်ထုတ်ပဲလူကတော့ဘာပြောပြောစမ်းဆောင်မှုကတက်လာဖို့လိုတယ်ပေါ့ဆိုတဲ့ခါကြတော့ဟိုလုံးလို့တော့ရပါတယ်တော့မြင်တော့လေ
โอเคကျေးဇူးပါဆိုတော့ဟိုစစောအစိုးရမှလည်းဒီကိုအောင်သူကြီးထောက်ပြသွားတာရှိပါရဲ့ကျွန်တော်ဒီမြန်မာနိုင်ငံပြည်ရင်ပြောင်းလဲရေးမှာရှိဟိုစိန်ခေါ်ချက်တွေရှိနေတယ်ဆိုတော့ဒီစိန်ခေါ်ချက်အနေနဲ့ပြောမယ်ဆိုရင်တော့တတော်ကျွန်တော်တို့ကြုံနေရတာတော့ဒီနိုင်ငံတကာလည်း WIRO စိုက်နေတဲ့ရခိုင်ပြည်နယ်အရေးရှိမယ်နောက်ဒီမျိုးအစိုးရကိုယ်တိုင်ကဦးစားပေးမယ်ဆိုပြီးပြောထားတဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စတွေလည်းရှိနေတယ်ဆိုတော့ဒီလိုအပိုင်းတွေမှာကံကြွယ်ဖြစ်ရှင်းရမှာရောလူပိုင်းမူပိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေလုပ်ဖို့လိုမလားကိုအောင်သူကြီး
ဟုတ်ကဲ့လိုပါလေခင်ဗျာဟိုကျွန်တော်တို့ဒီအခု NLD အစိုးရရဲ့သက်တမ်းတစ်လျှောက်ကျွန်တော်ပြန်ကြည့်တော့ဗောနော်အထူးသဖြင့်တော့ဒေါအောင်ဆန်းစုကြည်ဟာသူယုံကြည်ရတဲ့သူတွေကိုအဓိကဦးစားပေးခန့်လာကြည့်ဆောင်ပြီးတော့အထူးသဖြင့်အခုငွေညာရေးကော်မရှင်အနေနဲ့စလို့အခုကိစ္စတော်တော်များများဗောနော်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်သူကတကယ်စွမ်းဆောင်ရည်ကိုကြည့်သလားသို့မဟုတ်ရင်သူ့ရဲ့ယုံကြည်မှုကိုကြည့်သလားဆိုတဲ့အခါကျတော့လူယုံကြည်မှုပေါ်မှာဟိုကြည့်ပြီးခန့်ခဲ့တာများတာတွေ့ရခင်ဗျာကျောင်းအိမ်နေသားမှာတော့ကျွန်တော်ထင်တယ်အခုချိန်မှာပြန်ပြီးတော့ဟိုသုံးသပ်ပြင်ပြီးလို့ကျွန်တော်ချက်ပါတယ်
โอเคโหยินน้องก็เลยเจอเราจ้าวกว่าเลยที่อุณิวินเล็ดแต่มาลงว่าဆိုလို့ရှိရင်လေဟိုလူကောင်းလူတော်ဆိုပြီးလူတော်လူကောင်းမဟုတ်ပဲねဟိုကောင်းတဲ့လူကိုစကားနားထောင်မဲ့လူကိုရွေးပြီးတော့နောက်မှာတော်အောင်လုပ်ယူမယ်ဆိုရဲအယူအဆမျိုးရှိခဲ့ဘူးလားမျိုးကျွန်တော်အခုကိုအသွင်ကြီးထောက်ပြတော့ပြန်တော်တတိယမိပါတယ်ဆိုတော့ကိုစီရသူရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာဒီအဓိကစိန်ခေါ်ချက်ဖြစ်ရှိနေတဲ့ဒီရခိုင်ကိစ္စဒီပြည်တွင်းငြိမ်းချမ်းရေးကိစ္စတွေလက်ရှိနေတာဆိုတော့ဒီဘိုင်းတွေကင်တွယ်ဖြစ်ရှင်းမှာလူပိုင်းမူပိုင်းဒီဥဆောင်မှုအပိုင်းမှာအပြောင်းလဲတွေဘလောက်ထိလုပ်ဖို့လိုအပ်နေလဲလဲတလုံးမှာ
ဒီကတော့လုံနိုင်တဲ့လူပေါ့ဗျာလုံနိုင်တဲ့လူဆိုတာကတော့ဟိုအရင်ကျင်းရှိတဲ့လူဖြစ်တယ်အဲနောက်တစ်ခုကတော့ဟိုနိုင်ငံရေးရလဲလက်ခံနိုင်တဲ့လူဖြစ်တယ်ပေါ့နော်အဲ့ဒီနှစ်ခုကိုကျွန်တော်တို့ကမျှပြီးတော့ဟိုရွေးဖို့လိုတာပေါ့ဆိုတော့နောက်ပြီးတဲ့အခါကျရင်ကိုခန့်လိုက်တဲ့လူကလည်းကိုကဟိုချိန်ရောက်ချင်းလို့ခန့်လိုက်တာဖြစ်ရင်ဖြစ်မယ်ဒါပေမဲ့ तू ကအဲ့ကိစ္စစိတ်ဝင်စားတာမဟုတ်ဘူးပေါ့နော်ဆိုတဲ့အခါကျတော့ तू ကစိတ်အာတုံခွန်ဆိုင်မလုပ်နိုင်ဘူးနောက်ပြီးတော့လေးလာမှုလည်းအားနည်းတယ်အဲ့လိုမျိုးလူကြီးကျရင်တော့ဟိုလဲပြစ်လိုက်မှပဲသူ့အတွက်လည်းဆက်တယ်ပေါ့နော်နောက်ဟုတ်ဆို तू ကလည်းအားနာတော့ဆိုတော့လုံနေရတော့အစွမ်းမပြနိုင်ဘူးဖြစ်နေတယ်အဲ့ကကျတော့ဟိုအဓိကတော့လူမှန်နေရာမှန်ပါပဲလူတွေကိုချိန်ရောက်ချင်းလို့ကျွန်တော်တို့ရွေးလိုက်တယ်ဆိုရင်လည်းဟိုလူမှန်နေရာမှာမကန့်ရင်ကြီးကြောက်ရမရောက်ဘူးလေကျွန်တော်တို့ဖြစ်တတ်တယ်ပေါ့နော်နောက်ပြီးတော့ဟိုရလမထွက်တဲ့အခါကျတော့အဲ့ဒီလူလည်းဒုက္ခရောက်နိုင်တာမျိုးရှိတယ်တခြားနေရာမှာကြောင်းတုံးလိုက်ရင်တော့သူကလည်းအစွမ်းပြခြင်းကျွန်တော်တို့ပြနိုင်လ
ေနော
်အဲ့တော့ချုပ်ရင်တော့ဟိုလူမှန်နေရာမှာပါပဲဟုတ
်ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြကြတဲ့ဦးစီရသူဦးအောင်သူငယ်ကိုယ်တိုင်ပါဝင်ဆွေးနွေးသူတွေနဲ့စာရေးအီးမေးလ်တွေပို့သူတွေတောထရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ